Because it only serves to make me. It was almost 100 years ago that Alice Paul and her fellow suffragists were arrested for picketing outside the White House for the right to vote. Today, women make up more than half of the electorate. For the first time in history, a woman is a major party's presumptive presidential nominee.
လွန်ခဲ့တဲ့နှစ်တည်းကမိဘကအဲလစ်ပေါ်နဲ့လှုပ်ရှားသူတွေဟာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့အင်ဂျီရောရှေ့မှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီနေ့ဆိုရင်အမေရိကန်နိုင်ငံမှာမဲပေးနိုင်သူစုစုပေါင်းရဲ့တဝက်ကျော်ဟာအမျိုးသမီးတွေဖြစ်နေပါပြီ။တမိုင်းမှာပထမဦးဆုံးအကြိမ်အဖြစ်လဲအဓိကနိုင်ငံရေးပါတီတစ်ခုရဲ့သမ္မတလောင်းဖြစ်မဲ့သူဟာအမျိုးသမီးတူဖြစ်နေပါတယ်။ဒါ့အပြင်ပထမဦးဆုံးအကြိမ်အမျိုးသမီးများစည်းလုံးညီညွတ်မှုအခြေပြညီလာခံကိုလည်းအင်ဂျီရောမှာကျင်းပနေတာဖြစ်ပါတယ်
။အဲ့ဒါကတော့အင်ဂျီရောမှာဇွန်လ14ရက်နေ့ကပထမဦးဆုံးကျင်းပခဲ့တဲ့အမျိုးသမီးအခြေပြညီလာခံမှာသမ္မတဥဘာမာကပြောကြားခဲ့တာဖြစ်ပါတယ်။သမ္မတဂရောမီရှယ်ဥဘာမာနဲ့တခြားအထင်ကြီးအမျိုးသမီးတွေအဓိကပါဝင်တဲ့လူ9000ရှိတဲ့ပြည်သက်ကိုသမ္မတကပွင့်ပွင့်လင်းလင်းပဲအမျိုးသမီးရဲ့ထောက်ခံသူရဲ့မျက်နှာကိုကြည့်ချင်ရင်သူ့မျက်နှာကိုပဲကြည့်ပါလို့လည်းသမ္မတကပြောခဲ့တာဖြစ်ပါတယ်။ရင်ခေတ်ကအမျိုးသမီးကြီးတွေဝိုင်းဝန်းကြိုးပမ်းခဲ့ကြလို့အခုအခါမှာအမေရိကန်လူအဖွဲ့အစည်းမှအသီးအပွင့်တွေကိုအမျိုးသမီးတွေခံစားနေကြရပြီလို့လည်းထောက်ပြခဲ့ပါတယ်
။ The year I was born in 1961 women made up less than 40% of college students. Today you earn almost 60% of college.
ကျွန်တော်မွေးတဲ့1962ခုနှစ်တုန်းကကောလိပ်ကျောင်းသားအားလုံးရဲ့40ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။ကနေ့ဆိုရင်60ရာခိုင်နှုန်းသောအမျိုးသမီးဘွဲ့ရတွေဟာအမေရိကန်လုပ်ငန်းခွင်တစ်ခုလုံးရဲ့ထက်ဝက်ကျော်မှဝင်ရောက်လုပ်ကိုင်နေကြပါတယ်
။ဒါအပြင်တစ်ချိန်ကအမျိုးသမီးတွေဖိနှိပ်ခံခဲ့ရပြီမလို့လေအခုခါမှာအမေရိကန်အမျိုးသမီးတွေအနေနဲ့ကိုယ့်ချမကိုဖန်တီးနိုင်ခွင့်ရကြပြီလို့လေသမရကပြောခဲ့ပါတယ
်။ In the old days women actually needed a husband to open a credit card.
အရင်ကတည်းကအမျိုးသမီးတူအနေနဲ့ခင်မွန်းစီမှ credit card ရောက်ခွင့်ရှိခဲ့တာဖြစ်ပါတယ်။မျက်မှောက်ခင်မှာတော့အမျိုးသမီးတွေအိမ်ထောင်ပြုခြင်းစိတ်သိမ့်မရှိကြတော့ပါဘူး။သူတို့ကြိုက်နှစ်သက်တဲ့လူတွေ့မှယူကြမဲ့အနေအထားမျိုးရှိပါတယ်။ဒီနေ့အာဂါသားကိုသွားရောက်နိုင်ခဲ့တဲ့အမျိုးသမီးပေါင်း60နီးပါးရှိပါတယ်။ကျွန်တော်ငငယ်တုန်းကအထက်တန်းကျောင်းအာဂါသားမှာပါဝင်တဲ့ကျောင်းသူပေါင်း3သိန်းသာရှိခဲ့ပါတယ်။အခုတော့ဥပဒေသတ်မှတ်မှုကြောင့်3သန်းကျော်ရှိနေပါပြီ။အမေရိကန်ရဲ့လူအဖွဲ့အစည်းအလွှာအသီးသီးမှအမျိုးသမီးတွေဥဆောင်နေကြပါပြီ
။အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့နှစ်50နောက်ပိုင်းမိသားစုအနေအထားတွေဟာလည်းပြောင်းလဲလို့လာခဲ့ပြီလို့သမ္မတကပြောခဲ့ပါလေ
။ Those days when the average family was a dad who went to work every day and a mom who stayed at home and did all the unpaid
labor. ဒီခေတ်ကတော့သာမန်မိသားစုတွေမှာအဖေကအလုပ်ထွက်လုပ်တယ်၊အမေကအိမ်မှာနေပြီးဘာမှဝန်ကြီးမရှိတဲ့အိမ်အလုပ်ကိုကျုံလုပ်ကြရတယ်။ဒီကနေ့မှာတော့အဲ့လိုမဟုတ်တော့ပါဘူးမိသားစုတွေမှာပုံစံပြောင်းလဲနေပါပြီ
ခုလိုအမျိုးသမီးတွေလုပ်ငန်းကွင်ဝင်ကြတာများလာပြီးဖြစ်တဲ့အတွက်ကြောင့်တန်တူလာစာရရှိရေးမိသားစုဆေးခွင့်ခံစားခွင့်ရရှိရေးဤကလေးချင်းကထောက်ပံ့ရရှိရေးစသဖြင့်ခံစားခွင့်တွေရရှိဖို့လေတက်ဆိုင်ရာလုပ်ငန်းတွေအနေနဲ့အခွင့်အရေးတွေပေးတင်ပြီးလို့လေသမ္မတကအလေးအနက်တိုက်တွန်းခဲ့ပါတယ်မစ္စတာဥဘာမာသမ္မတဖြစ်လာတဲ့အခုရှိနေတာကာလအတွင်းမှာနိုင်ငံခြားရေးပေါ်လစီရဲ့ဦးစားပေးတရက်ကတော့ကြားမှဒန်းတူအခွင့်အရေးရရှိဖို့ပဲဖြစ်ပါလေ။ဒါကြောင့်မို့လဲအမျိုးသမီးတွေဘဝမြင့်တင်ပေးနိုင်ဖို့အစိုးရတွေစီးပွားရေးလုပ်ငန်းတွေနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအထောက်အကူပြုတဲ့အဖွဲ့အစည်းတွေအတွက်နိုင်ငံတကာမှာဒေါ်လာတန်း50ကူကြီးပေးဖို့ကိုလည်းအင်ဗျူတော်ကကတိပေးခဲ့တာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှာမျိုးသမီးတွေအခွင့်အရေးတိုးတက်မှုရရှိပေးမယ်လို့လေကမ္ဘာတစ်ပတ်ရှိနိုင်ငံတွေမှာမျိုးသမီးတွေခွဲခြားဆက်ဆံခံရစေဖြစ်တာတွေ့ရတယ်လို့သမ္မတကပြောပါလေ
Everybody has a role to play in America and even as we make progress at home we look abroad and we know that any country that oppresses half the population
အမေရိကန်ပြည်ထောင်စုမှာတော့လူတိုင်းကိုယ်တိုင်းပါဝင်ခြင်းနဲ့အခန့်ကဏ္ဍကပါဝင်ခွင့်ရကြပါတယ်ခုလိုကိုယ်နိုင်ငံအတွင်းမှာတိုးတက်မှုတွေရရှိနေပေမဲ့တိုင်းတစ်ပါးကိုကြည့်မယ်ဆိုရင်နိုင်ငံတစ်နိုင်ငံရဲ့လူဦးရေတဝက်လောက်ရှိတဲ့အမျိုးသမီးတွေကိုဖိနှိပ်မယ်ကျောင်းပေးမတက်ဘူးအလုပ်ပေးမလုပ်ဘူးကိုယ့်ဘဝကိုဖန်တီးပိုင်ခွင့်မပေးဘူးဆိုရင် အဲ့ဒီလိုလူအဖွဲ့အစည်းမျိုးဟာရေရှင်မှာဘယ်လိုမှတိုးတက်ရင်းသလောက်တိုးတက်နိုင်မှာမဟုတ်ပါဘူ
း။ဓမ္မရဥပမာပြောကြားခဲ့သလိုကမ္ဘာထွန်းအမျိုးသမီးတွေရဲ့အခြေအနေကိုလေ့လာရမှာလူဦးရေတန်90ကျော်နဲ့တဝက်ကျော်အမျိုးသမီးတွေဖြစ်တဲ့မြန်မာနိုင်ငံမှာရောအခြေအနေကဘယ်လိုရှိပါသလဲ။ချယ်ရီဇာဟောင်းကတော့ချင်းအမျိုးသမီးအဖွဲ့အစည်းရဲ့အကြံပေးပုဂ္ဂိုလ်ဖြစ်ပါလေ။သူကအမျိုးသမီးများအရေးအသွေးနှစ်တင်ပေးခြင်းအပြင်နိုင်ငံအတွက်အကျိုးရှိမယ်ဆိုတဲ့ခေါင်းစည်းနဲ့ TEDx အင်အားလေးမှာပြောကြားခဲ့တဲ့မိကုံးမှာမိခိုသူလို့ယူဆခံရတဲ့အမျိုးသမီးတွေရဲ့အခြေအနေအကြောင်းပြောကြားချက်ကိုကောက်နှုတ်တင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုံးချုပ်အပ်ပါတယ်
။ကျမကစကိုင်းတိုင်းကလေးမြို့နယ်မင်းလှကြီးရွာမှာမွေးဖွားခဲ့တယ်။ကျမရဲ့ရွာဟာဆိုလို့ရှိရင်အင်ချီ200ကျော်လောက်တော့ပဲရှိတယ်ကျမတို့ရွာမှာလူတွေကစိတ်ပြူရင်းလေလုပ်ငန်းတွေနဲ့အသက်မွေးချောင်းနေကြတယ်ကျမငယ်ငယ်ကလေးကကျမတွေ့ရှိခဲ့တဲ့အမျိုးသမီးတွေဟာဆိုလို့ရှိရင်မနဲ့မိုးလင်းတာနဲ့မိသားစုရဲ့စာဝတ်နေရေးအတွက်ပြင်ဆင်နေကြတယ်ပြီးရင်သူတို့ရဲ့လက်တော်ထဲကကမန်းကယံပြီးပြီးတော့မှတဏီကုံမူးပဲရွာနေပဲပူပူတဏီကုံလုံးနေကြတယ်အင်းအပြတ်မှာချင်းတောင်းပီးနဲ့ချင်းနေယူလာကြတယ်။ညနေစာချက်ဖို့အတွက်ကျမတို့ယူရမှာခုနေချင်းချင်းလက်စမီမရှိသေးလို့။ညနေရောက်လာတော့သူတို့တွေရဲ့အလုပ်ပြီးသွားသလားဆိုမပြီးသေးဘူး။တောက်လျှောက်အိမ်မှုကိစ္စတွေလူမှုရေးကိစ္စတွေဘာသာရေးကိစ္စတွေလုပ်နေကြတယ်။ဆိုတော့အမျိုးသမီးတွေကမနဲ့မိုးလင်းတာနဲ့ညနေထိသူတို့ရဲ့အလုပ်လုပ်နေတဲ့အချိန်တိုင်းကိုတွက်ချင်းရင်အနည်းဆုံး14နာရီဖြစ်တယ်။အဲ၁၄နာရီအလုပ်လုပ်နေရတဲ့အချိန်မှာသူတို့ဝင်ငွေအပူရရှိသလားဆိုမရှိဘူးသူတို့ရဲ့လှုပ်အားခတွေကိုကျမတို့ထည့်တွက်ကြသလားဆိုရင်လည်းဘယ်သူမှထည့်မတွက်ကြဘူးဒါကျမတို့ကျေးလက်တီတမှရှိနေတဲ့မျိုးသမီးတွေဖြစ်ပါတယ်တအားပင်မှာကျမတို့ရဲ့ယဉ်ကျေးမှုအရာပဲဖြစ်ဖြစ် policy အရာပဲဖြစ်ဖြစ်ဒီအမျိုးသမီးတွေကိုကျမတို့မြှခိုသူလို့ကျမတို့သတ်မှတ်ထားကြတယ်ဒီလိုမျိုးကိုတို့လို့တတ်မှတ်တဲ့အချိန်မှာနောက်ဆက်တွဲပြဿနာတွေကဖြစ်လာတယ်။ဒါပါလဲဆိုလို့ရှိရင်အမျိုးသမီးတွေကပစ္စည်းဥစ္စာပိုင်ဆိုင်ခွင့်တွေဆုံးရှုံးကြတယ်။လိုအပ်တဲ့စာရွက်စာတမ်းတွေသူတို့စီမှာမရှိတော့ဘူး။အဲ့ဒီတော့အသက်မွေးချောင်းတွေစတင်တော့မယ်၊စီးပွားရေးတွေလုပ်ငန်းတွေစတင်တော့မယ်ဆိုလို့ရှိရင်သူတို့မှာအခက်အခဲတွေနဲ့ကြုံနေရတယ်။ဘာမှပဲဖြစ်ဖြစ်တခြားနေရာမှာချင်းငွေတောင်းလို့မရတော့ဘူး။အဲ့တော့သူရဲ့စီးပွားရေးတုတ်တက်မှုဟာတနည်းတလားနဲ့ပိတ်ပင်ချင်းခံရတာဖြစ်ပါတယ်။ကျမတို့နိုင်ငံဟာ80ရာခိုင်နှုန်းကျော်ကကြီးလက်ဒေသမှနေကြတယ်ဆိုတာအလုံးအသိဖြစ်ပါတယ်။2014ရဲ့တကောင်စင်းအရာလူရေ50တန်းကျော်ရှိတယ်ဆိုတာလေကျမတို့အသိဖြစ်တယ်။အဲဒီ50တန်းကျော်မှာ26တန်းကျော်ဟာအမျိုးသမီးတွေဖြစ်တယ်။80ရာခိုင်နှုန်းကကြီးလက်ဒေသမှနေရဆိုလို့ရှိရင်26တန်းရဲ့80ရာခိုင်နှုန်းက18တန်းကျော်ဖြစ်ပါတယ်။ဆိုတော့ကျမတို့မြန်မာနိုင်ငံရဲ့အမျိုးသမီးလူထုက18တန်းကျော်ကကြီးလက်ဒေသမှာနေပြီးလေယာဉ်လုပ်ငန်းစိတ်ပြူရေးလုပ်ငန်းတွေကိုမြှင့်ခွင်နေကြတာဖြစ်တယ်။တခုစဉ်းစားကြရကအဲ့လိုလေယာဉ်လုပ်ငန်းတွေစိတ်ပြူရေးလုပ်ငန်းတွေလုပ်နေရင်သူတို့ရဲ့ economic contribution ကိုကျမတို့ထည့်တွက်ကြသလား။ကျမ data တွေလိုက်ရှာကြည့်တယ်။ online ပေါ်မှာရောစာလို့စေးပွားရေးဟို magazine တွေမှာရောကျမလိုက်ရှာကြည့်တယ်။ရှာလို့မရအောင်ဒီ18တန်းကျော်လူအမျိုးသမီးထုရဲ့စေပွားရေးကုန်ထုတ်မှုကိုကျမတို့အသိမှတ်မပြုဘူးအဲ့လိုဒီလူထုရဲ့လိုအပ်ချက်တွေစေပွားရေး contribution တွေကိုကျမတို့ကထက်မတွက်လက်ချင်တာဖြစ်ကျမတို့နိုင်ငံရဲ့စေပွားရေးစီမံကိန်းတွေလူမှုတုတ်တက်ရေးစီမံကိန်းတွေအတွက်အနောက်နေဖြစ်စီတယ်လို့ကျမယူဆမိတယ်'Cause it only serves to make me more determined to achieve my